တော်တော်ရှိမြခင်ဗျာဒီတစ်ပတ်မှာနိုင်ငံတစ်ခုဘာသာတစ်ခုသတ်မှတ်ဖို့ရန်အတွက်စူးစမ်းကြတဲ့လူတွေရဲ့စိတ်ကူးအကြောင်းဝေမျှပေးသွားမှာဖြစ်ပါတယ်။ဦးနုကနိုင်ငံတော်ဘာသာအဖြစ်နဲ့သတ်မှတ်ဖို့ရန်အတွက်စူးစမ်းခဲ့တဲ့အချိန်ကလေးကနေစပြီးတော့ KIO ကဲ့သို့သောလက်နက်ကင်အဖွဲ့အစည်းတွေပေါ်ပေါက်လာစေပြီးတော့ဒီနေ့ထိတိုင်ပြည်တွင်းစစ်တွေဒုက္ခသည်တွေနဲ့ငြိမ်းချမ်းနိုင်ဖြစ်နေပါတယ်။လက်တလို့ဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့အင်ရှင်ဘာသာဧည့်သည်ဘာသာဆိုပြီးတော့ပြောဆိုနေတာတွေလည်းရှိပါတယ်။ဒါကနိုင်ငံတစ်ခုဘာသာတစ်ခုသတ်မှတ်ဖို့ရန်လူတွေရဲ့စိတ်ကူးကြောင်ဖြစ်ပါတယ်လူတွေအကြားမှာစီလုံးညီညွတ်မှုရရှိအောင်လုပ်ဖို့အကောင်းဆုံးသောနည်းလမ်းကလူအတိုင်းဝိုင်းတစ်ခုမှာဘာသာတစ်ခုလည်းရှိခြင်းဖြစ်တယ်ဆိုပြီးတော့တွေးထင်ကြတဲ့သူတွေရှိပါတယ်ဒီနေရာမှာလူအတိုင်းဝိုင်းတစ်ခုလို့ဆိုတဲ့အခါမိသားစုတစ်ခုဘုန်းကြီးကျောင်းတစ်ကျောင်းကိုဆိုလိုတာဖြစ်တယ်ဆိုရင်ဒါကပြဿနာမရှိပါဘူးမိသားစုတစ်ခုအတွင်မှာဘုန်းကြီးကျောင်းတစ်ခုအတွင်မှာဘာသာတစ်ခုပဲရှိခြင်းကကောင်းပါတယ်။ဒါပေမဲ့လူအတိုင်းဝိုင်းတစ်ခုလို့ပြောတဲ့အခါမှာသူတို့တွေကနိုင်ငံတစ်ခုလူမျိုးတစ်ခုခေတ်စ်လွတ်လပ်သောနိုင်ငံတစ်ခုဒါမှမဟုတ်ရင်နိုင်ငံတစ်ခုရဲ့ဒေသတစ်ခုလို့ဆိုလိုခြင်းဖြစ်ပါတယ်။အကယ်၍သာအန်အိုးပဲတကူတော်ဖြင့်ယနေ့ခေတ်ကြီးကနိုင်ငံတစ်ခုအတွင်မှာလူအယောက်တိုင်းစီကဘာသာတစ်ခုတည်းကိုပဲသူတို့ဆန္ဒလျောက်လွတ်လပ်စွာယုံကြည်ကြမယ်ဆိုရင်နောက်ပြီးဘယ်အချိန်မှမဆိုဘာသာပြောင်းနိုင်တဲ့လွတ်လပ်ခွင့်အပြည့်အဝရှိကြမယ်ဆိုရင်ဘာသာရေးနဲ့ပတ်သက်ပြီးတော့လူတွေအကြားစီလုံးညီညွတ်မှုနဲ့ပတ်သက်ပြီးတော့ပြဿနာမရှိနိုင်တော့ပါဘူး။ဒါပေမဲ့နိုင်ငံတစ်ခုဘာသာတစ်ခုဆိုတဲ့ဖြစ်ရဆန်းဒီကနေ့ခေတ်မှာဘယ်နိုင်ငံမှာများရှိနေလို့လဲ။နိုင်ငံတစ်ခုဘာသာတစ်ခုဆိုရင်နိုင်ငံကူးပြောင်းနေထိုင်လာကြတဲ့သူတွေကဘာလှည့်ခရီးသွားတွေအများကြီးဒီလူတွေကိုဘယ်လိုလုပ်ကြမလဲ။ One state, one religion နိုင်ငံတစ်ခုဘာသာတစ်ခုဆိုပြီးတော့ပြောကြတဲ့သူတွေပြောပြီးတော့တိတ်မချာခင်မှာပဲသူတို့ကိုယ်တိုင်ရှုပ်ထွေးကုန်ကြတယ်။ဘာဖြစ်လို့လဲဆိုတော့အဖွဲ့အစည်းတစ်ခုနိုင်ငံတစ်ခုမှာလူဦးရေများတဲ့ဘာသာတစ်ခုရှိသလိုထိုအဖွဲ့အစည်းထိုနိုင်ငံအတွင်းကအချို့လူတွေယုံကြည်ကိုးကွယ်ကြတဲ့အခြားဘာသာတွေလည်းရှိနေပါတယ်။သောတာရှင်များခင်ဗျာအခြားဘာသာတွေကိုလက်မခံလို့တီးမခံလို့တဲ့စိတ်ကအလွယ်တကူလေးနဲ့ဖြစ်လာတတ်ပါတယ်။လူတိုင်းကဘာသာတစ်ခုတည်းကိုပဲယုံကြည်ကိုးကွယ်လာစေဖို့ပြုလုပ်ကြရမှာဖီအားသုံးပြီးတော့အတင်းအဓမ္မဘာသာဝင်ခိုင်းခြင်းဖြင့်ဓာတ်ရိုက်ပြုလုပ်ကြသလိုနိုင်ငံအတွင်းမှာရှိတဲ့တခြားဘာသာဝင်တွေကိုနိုင်ငံရေးအခွင့်အရေးတွေလူမှုရေးအခွင့်အရေးတွေမပေးဘဲနဲ့ခြံထားခြင်းဖြင့်ပွဲဝိုက်သောနည်းနဲ့လည်းပြုလုပ်ကြပါတယ်အဲ့ဒီတော့ဒါကမိမိတို့ဘက်မှာမရှိတဲ့သူတွေကိုဖယ်ထုတ်ခြင်းမူဝါဒဖြစ်လာစေပါတယ်နိုင်ငံတော်ဥပဒေနဲ့ဘာသာရေးဥပဒေတစ်ထက်ထဲပြုလုပ်တဲ့အခါမှာဘာသာရေးလွတ်လပ်ခွင့်ချိုးဖောက်ခြင်းကိုအလွယ်တကူဖြစ်လာစေပါတယ်ဥပမာတချို့ကိုကြည့်မယ်ဆိုရင်လုံချင်ဇလန်းတွေတချင်းတွေတယ်လီဗီရှင်းအစီအစဉ်တွေစာအုပ်စာပေတွေမှာတခြားဘာသာတွေအကြောင်းကိုအမနာပသဘုတ်လီလွင်ပြောဆိုခြင်းတွေဘာသာရေးတင်ကြားရမှာတရားဟောရမှာတခြားဘာသာတွေအကြောင်းကိုပုတ်ခတ်ပြောဆိုနေတာတွေပုံစံသွင်းနေတာတွေနောက်ပြီးတော့တခြားဘာသာဝင်တွေကိုဒုတိယဒန်စာနိုင်ငံသားအဖြစ်နဲ့သတ်မှတ်ထားတာတွေနေရာတကာမှာဖိအားပေးခံရတာတွေစတဲ့နီးပုံစံတွေနဲ့နိုင်ငံတစ်နိုင်ငံဘာသာတစ်ခုဖြစ်အောင်ပြုလုပ်ကြပါတယ်။တချို့နိုင်ငံတွေမှာဆိုရင်တခြားဘာသာတွေကအသုံးမပြုရမဲ့စကားလုံးများဆိုပြီးတော့တောင်မှသတ်မှတ်ပြထန်းထားတာတွေရှိပါတယ်။နိုင်ငံတစ်ခုဘာသာတစ်ခုဆိုတဲ့အဆိုကချွတ်ယွင်းမှားယွင်းနေတယ်။ဘာကြောင့်လဲဆိုတော့လူရဲ့အဓိကအခြေခံအခွင့်အရေးတစ်ခုဖြစ်တဲ့လွတ်လပ်စွာယုံကြည်ခွင့်လွတ်လပ်စွာကိုးကွယ်ခွင့်မဟာနိယာမကြီးကိုချိုးဖောက်နေခြင်းဖြစ်ပါတယ်။သောတာရှင်များခင်ဗျာလူတွေအပေါ်မှာဘာသာတစ်ခုလည်းရှိရမယ်ဆိုပြီးတော့ပြုလုပ်ခြင်းကလူချင်းနဲ့ငြိမ်းချမ်းခြင်းနဲ့ညီညွတ်ခြင်းကိုတော့ဖြစ်စေမှာမဟုတ်ပါဘူး။တင်းမာမှုတုံ့ပြန်ခုခံခြင်းဘာသာတရားအတွက်အသက်ဆွတ်မယ်ဆိုတဲ့စိတ်ရှိတဲ့သူတွေကသာလျှင်ဖြစ်လာစေမှာဖြစ်ပါတယ်။ဘာသာပေါင်းစုံရှိနေတဲ့ဒီကနေ့ကဘာကြီးရဲ့စင်ခေါ်ချက်ကိုအခုနောက်ကနီလန်းနေနဲ့လုံးဝမတူတဲ့နောက်ချင်းကပ်ပုံတစ်မျိုးကဘာလဲဆိုရင်ဘာသာပေါင်းစုံရှိနေတဲ့အတိုင်းဝိုင်းနေတဲ့မှာလူတွေအကြားညီညွတ်မှုရှိစေဖို့ရန်အတွက်ဆိုပြီးတော့အကောင်းဆုံးသောနည်းလမ်းကတော့ဒီဘာသာတွေအားလုံးကနေလက်ခံတဲ့တူညီတဲ့အချက်တွေအပေါ်မှာပဲအာယုံဆိုင်ကြရအောင်ဆိုပြီးတော့တွေးထင်ကြတဲ့သူတွေရဲ့အမြင်ဖြစ်ပါတယ်။နိုင်ငံတစ်ခုအတွင်းမှာရှိနေတဲ့ဘာသာတွေအားလုံးကနေအားလုံးလက်ခံတဲ့တူညီတဲ့အချက်အနည်းငယ်လောက်ကိုစစ်ထုတ်ပြီးတော့အဲ့ဒီတူညီတဲ့အချက်တွေအပေါ်မှာပဲဒီဆောက်ကြရင်ဖြစ်နိုင်တယ်ဆိုပြီးတော့သူတို့ကတွေးထင်ကြပါတယ်အားလုံးအကြားမှာတူညီတဲ့ကိုကျင်တရားတူညီတဲ့နီတိအားလုံးလက်ခံတဲ့ကိုကျင်တရားစံနှုန်းတွေဆိုပြီးတော့သူတို့ပြောဆိုကြပါတယ် ဘာသာတရားတွေကိုဖျက်သိမ်းပြရမယ်လို့တော့သူတို့မပြောပါဘူး။ဒါပေမဲ့ဘာသာတစ်ခုခုအကြောင်းကိုလူအများရှိမှပြောဆိုတဲ့အခါမှာဒါကလူတွေကြားခွဲခြားမှုကိုဖြစ်စေတယ်၊အယူတန်ရင်းဖြစ်တယ်ဆိုပြီးတော့သူတို့ကယူဆကြပါတယ်။ဆိုလိုတာကဗုဒ္ဓဘာသာဝင်တွေအခြားမှာခရစ်ယာန်ဘာသာအကြောင်းကိုမပြောဆိုရဆိုတဲ့သဘောတရားမျိုးဖြစ်ပါတယ်။သူတို့အတွက်ကဘာသာရေးယုံကြည်ရာအချက်တွေကအရေးမကြီးပါဘူး။နိုင်ငံရေးအရာမှန်ကန်တဲ့ယက်တီမှုကအားလုံးအပေါ်မှာလိုက်လျောညီထွေလွတ်လွတ်လပ်လပ်ရှိပေးပြီးတော့မိမိဘာသာတရားရဲ့ယုံကြည်ရာအချက်တွေခံယူချက်တွေကြောင့်ဝင်မပိမလေးလံစင်နေဆိုတဲ့အချက်ဖြစ်ပါတယ်။သောတာရှင်များခင်ဗျာသူတို့ကိုပြန်ပြောရမယ်ဆိုရင်ဟုတ်ပါတယ်။ဘာသာတရားတစ်ခုခုရဲ့ယုံကြည်ရာအချက်တွေမပါဘဲနဲ့တဘာဝ philosophy အတွေးခေါ်တသက်မှန်ကန်တဲ့စဉ်းစားဆင်ခြင်မှုနဲ့လူတွေအားလုံးအတူလက်ခံနိုင်တဲ့ကိုကျင်တရားပိုင်းဆံရနိတိဆံရအမှန်တရားအချို့ရနိုင်ပါတယ်။ဒါပေမဲ့လက်တွေ့မှာယနေ့ခေတ်မှာကတကယ်လက်တွေ့ဘဝအခြေအနေမှာကျင့်ကြံကြတဲ့ကိုကျင်တရားနိယာမတွေကဘာသာရေးရေခံမိခံအပေါ်မှာအခြေခံပြီးတော့တည်ဆောက်ထားတာဖြစ်ပါတယ်။ဘာသာအသီးသီးကလူတွေအားလုံးသဘောတူလက်ခံနိုင်တဲ့ရေဘူးရကိုကျင်တရားဆန်နှုံးနေဒီဝရဝါဒကိုကျင်တရားဆန်နှုံးနေကခက်ခဲတဲ့အချိန်တွေဘဝမှာလူတွေကြုံတွေ့လာရတဲ့အချိန်ဒါမှမဟုတ်ရင်အင်မတန်ကြီးမားတဲ့နောက်ဆက်ချင်းတွေကိုကြုံတွေ့လာရတဲ့အချိန်မှာလူတွေကိုခံနိုင်စွမ်းရှိအောင်ထိန်းထားနိုင်စွမ်းမရှိပါဘူးအဲ့ဒီလိုမျိုးခက်ခဲတဲ့အချိန်တွေမှာကပ္ပအမြင်နဲ့ဘဝရဲ့ပြည့်ဝတဲ့ဒသနာကိုပေးတဲ့ဘာသာတရားတစ်ခုလိုအပ်ပါတယ်တနည်းပြောရမယ်ဆိုရင်ကိုကျင်တရားအပြုမှုဆန်နှုံးတွေကယုံကြည်ရာအချက်တွေအပေါ်မှာတိဆောက်ထားတာဖြစ်ပြီးတော့ဒီကိုကျင်တရားအပြုမှုစံနှုံးတွေကိုဘာသာတရားတွေကခိုင်မြဲအောင်ပြုလုပ်ပေးတာဖြစ်ပါတယ်။နောက်ပြီးဘာသာတရားကလည်းဝိပုကိုးကွယ်ခြင်းတွေကျင့်ပါခြင်းဖြင့်ခိုင်မြဲယက်တည်နေတာဖြစ်တယ်။ဘသူရဲ့ဘာသာအပေါ်မှာမှအခြေခံထားတာမဟုတ်တဲ့ကိုကျင်တရားစံနှုံးထားရှိရေးဆိုတဲ့အဆိုကယေရှေလျားတဲ့ဘဝခီးလမ်းမှာဘသူ့ကိုမှယေရှေဟုတ်တိပတိဒေသွားပေးနိုင်မှာမဟုတ်ပါဘူး။တကယ်တော့ဒီအဆိုကဖရာတရားမဲ့ဘာသာတရားမရှိတဲ့ရုပ်ဝါဒပုံမျိုးပေါက်နေတယ်။အဲ့ဒီလိုမဟုတ်ရင်တောင်မှဘာသာတရားဆိုတာကိုရေးကိုတာတတိပုဂ္ဂလဖြစ်တယ်။အများရှိမှမပြောဆိုမဆွေးနွေးရတဲ့အရာဖြစ်တယ်ဆိုပြီးတော့သတ်မှတ်နေခြင်းဖြစ်ပါတယ်။လူသားတွေကိုလေးစားတဲ့ဘာသာရေးလွတ်လပ်ခွင့်လူအခွင့်အရေးကိုလေးစားတဲ့ဘာသာတရားတွေကိုအလေးနက်ထားပြီးတော့လူအတိုင်းဝိုင်းမှာညီညွတ်ချင်းရှိစေနိုင်တဲ့နည်းလမ်းရှိဖို့ရှိရမှာဖြစ်ပါတယ်။သောတာရှင်များခင်ဗျာကဘာကြီးပေါ်မှာကိုဘာသာတစ်ခုတည်းရှိတာမဟုတ်ပါဘူးဘာသာပေါင်းစုံရှိနေတယ်ဆိုတဲ့အမှန်တရားကိုရင်ဆိုင်ရမှာဖြစ်စီရင်ဆိုင်လက်ခံမှုညင်းဆိုတဲ့အခါမှာဖြစ်စီတချို့လူတွေကပို့ပြီးတော့ဆိုးရတဲ့နီးလန်းကိုအသုံးပြုကြတယ်သူတို့တွေကိုဘာသာရေးအစွန်းရောက်သူတယူတန်တွေ fundamentalists တင်းကျပ်တော်ဘာသာရေးအယူရှိသူတွေလို့ခေါ်ပါတယ်သူတို့ရဲ့နိုင်ငံသူတို့ရဲ့ဒေသမှာသူတို့ဘာသာတစ်ခုတည်းသာလင်ရှိရမယ်တခြားဘာသာတွေမရှိရဘူးဆိုပြီးတော့ကြွေးကြော်ကြတဲ့သူတွေဖြစ်ကြတယ်။အဲ့ဒီလိုဆိုတာကသူတို့ဘာသာအပေါ်မှာတင်းကျပ်တဲ့အနက်အဖွင့်ဆိုမှုတွေလုပ်ပြီးတော့အဲ့ဒါကသာလျှင်မူလ original ဖြစ်တယ်။တန့်စင်တဲ့အရာဖြစ်တယ်ဆိုပြီးတော့အဲ့ဒါကသာလျှင်တရားဝင်ဖြစ်တယ်ဆိုပြီးတော့သတ်မှတ်ကြပါတယ်။သူတို့ရဲ့ဘာသာတရားအပေါ်သူတို့ရဲ့အတွေးအခေါ်တိုင်းဖြစ်စေဖို့သူတို့ဘာသာတွေကပို့ပြီးတော့အလေလက်ကြတဲ့လူတွေကိုရောတခြားဘာသာကလူတွေအပေါ်မှာရောအကြမ်းဖက်ဖို့တတ်ဖြတ်ဖို့လက်မနှေးကြတဲ့သူတွေဖြစ်ကြပါတယ်။ဒါကြောင့်လေသူတို့ကိုဘာသာရေးတယူတန်တဲ့သူတွေဘာသာရေးအစွန်းရောက်သမားတွေလို့ခေါ်တာဖြစ်ပါတယ်သူတို့ကို fundamentalist တွေလို့ခေါ်တာတော့တိတ်ပြီးတော့မှန်မှန်ကန်မှုဘာဖြစ်လို့လဲဆိုတော့ fundamentalist ဆိုတာကဘာသာတရားကိုတင်းကျပ်စွာအနက်ဖွင့်ဆိုတဲ့သူတွေကိုခေါ်ဆိုတာဖြစ်တယ်ဒါပေမဲ့အစွန်းရောက်သူတွေကကြတော့ကောင်းတဲ့စစ်မှန်တဲ့အနက်ဖွင့်ဆိုကြသူတွေမဟုတ်ကြပါဘူးဘာသာရေးအစွန်းရောက်ခြင်းကမှားပါတယ်ဘာသာရေးလွတ်လပ်ခွင့်လူအခွင့်အရေးအကြောင်းကိုကက်သလစ်အသင်းတော်ကြီးကစာကျွမ်းတော် Dignitatis Humanae မှာအခုလိုဖော်ပြထားပါတယ်။ကက်သလစ်ခရစ်ယာန်တွေကမိမိတို့ယုံကြည်တဲ့ယုံကြည်ခြင်းကိုအခြားလူများနဲ့ဝေမျှလိုသောစိတ်ဆန္ဒရှိကြပေမဲ့တခြားလူတွေကစိတ်ဆန္ဒမရှိပါဘဲနဲ့ကက်သလစ်ယုံကြည်ခြင်းကိုအတင်းအဓမ္မလက်ခံခိုင်းခြင်းသည်မိတို့သောအခါမျှတရားမဝင်ဟုကာနန်ဥပဒေပုံမှန်948အပိုင်ငယ်1မှာတွင်တင်ထားပါတယ်။အတင်းအဓမ္မယုံကြည်ခိုင်း၍မရကြောင်းနှင့်ဖီအားပေး၍ယုံကြည်ခိုင်းသောအရာသည်စစ်မှန်သောယုံကြည်ခြင်းမဟုတ်ဟုကိုရန်ကျမ်းစာတော်မြတ်ကအထူးအလေးပေးဖော်ပြထားပါသည်။ဘာသာတရား၌ဖီအားပေးခြင်းမရှိကိုရန်ကျမ်းအခန်းကြီး1အခန်းငယ်256မှာဖြစ်ပါသည်။မစ္စတာကိုဖီအန်နန်က Ulatamaga Tri Dwi Mujo Pikesin Natangunit Augustla Nasek Goyani Yu and Yilagan Kamama Badai Gusle Tatongu Mingon Pyoja Geyama Luye Achigan Lu Queen Yipide Badai Lula Queen Liza Yan Yiji Chao Badai Sabi Miago Lula Swa Yita Towe Queen Lula Swa Tinja Queen Paya Wipuya Sa Umya Lula Swa Salo Queenu Yiji Chao Alibi Pyoja Gebari Ulatamaga Apoe Nangamia Anine D. Lula Quimia a Jongu Jinya Saran Yomia Sonne Popia Gabido A to the pin A bibi saya Lu Quinye Jinya Saranima Popia Tabari D. A Quin Yego Kakwe Bibu A Suyane Anna Vimia Piakwa Javaga Lagondi Chachimi Chinchau Chine Soga Jin Chidi Nasati Yazu Kijirin Bada Yi Yu Dan Yine Bada Yi Timakanjin to a Niam Shiro who Kufi Ananga Mingon Pyogi Sura Winya Yine Didwe Didia Nyarku Singo Dimari, yang lain barai.